ရေဂမီတော်သူတောင်ကယ်လိုင်းနဲ့ပြည်နယ်မှာစနေနေ့ကကျင်းပခဲ့တဲ့ဒီမိုကရက်ပါတီတွင်အကျိုးရွေးကောက်ပွဲမှာတော့ဒူးသမားဟောင်းဂျိုးဘိုင်ဒန်အနိုင်ရသွားပါတယ်။အခုလိုဂျိုးဘိုင်ဒန်အနိုင်ရသွားတဲ့အတွက်လာမယ့်အင်္ဂါနေ့ကျရင်ပြည်နယ်14ခုမှာကျင်းပမယ့်ပါတီတွင်ဒီအကျိုးရွေးကောက်ပွဲမှာသူ့အတွက်လည်းအရှိန်ဟုန်ရသွားခဲ့ပါတယ်။မဲဆန္ဒနယ်60ကမဲရလက်တွေကိုရေးတွက်ပြီးချိန်မှာတော့ဂျိုးဘိုင်ဒန်ကမဲရေးတွက်90ရာခိုင်နှုန်းနဲ့အများဆုံးရရှိထားပြီးတော့ဗမာထက်လွတ်တော်အမတ်ဘာနီဆန်ဒက်စ်ကတော့19ရာခိုင်နှုန်းနဲ့ဒုတိယဘီလီယံနဲ့တနည်းကြီးတောင်စတီယာကတော့7ရာခိုင်နှုန်းနဲ့တတိယရခဲ့တာပါဒုသမဟောင်းဂျိုးဘိုင်ဒန်ဟာပထမဆုံးကျင်းပတဲ့ဒီမိုကရက်ပါတီတွင်အကျိုးရွေးကောက်ပွဲ၃ခုမှာအနိုင်မရခဲ့တာကြောင့်တကယ်လို့သာသူ့အနေနဲ့ဒီတောင်ကယ်လိုင်းနဲ့ပြည်နယ်မှာကျင်းပခဲ့တဲ့ဒီအကျိုးရွေးကောက်ပွဲကိုအနိုင်မရခဲ့ဘူးဆိုရင်တော့ဒီမိုကရက်ပါတီရဲ့သမားလောင်းဖြစ်လာနိုင်မှုအခြေအနေမရှိတော့ဘူးဆိုပြီးတော့အကြမ်းခတ်အတော်များများကသုံးသပ်ပြောဆိုခဲ့ကြတာဖြစ်ပါတယ်တောင်ကယ်လိုင်းနဲ့ပြည်နယ်မှာအခုလိုအနိုင်ရပြီးတဲ့နောက်မှာတော့ဂျိုးဘိုင်ဒန်ဟာသူ့ကိုထောက်ခံသူတွေနဲ့ကိုလံဘီယာမြို့မှာအောင်ပွဲခံခဲ့ပါတယ်။တောင်ကယ်လိုင်းနဲ့ပြည်နယ်မှာအာဖရိကနယ်ပယ်အမေရိကန်နိုင်ငံသားအများပြားနေထိုင်ကြတာကြောင့်ဒီရဲကအများစုဟာသမ္မတအိုဘားမားအစိုးရလက်ထက်မှာဒုသမ္မတလုပ်ခဲ့တဲ့ဂျိုးဘိုင်ဒန်ကိုထောက်ခံကြတာဖြစ်ပါတယ်။ဘီလီယံနာတရင်းကြီးစီရကတော့တောင်ကယ်လိုင်းနဲ့ပြည်နယ်မှာအနိုင်မရပြီးတဲ့နောက်ရွေးကောက်ပွဲကိုဆက်မပြိုင်နိုင်အောင်ပဲလုပ်ထွက်လာပြီဖြစ်ပါတယ်နော်။